ကချင်ပြည်နယ်ဖားကန့်ကြောက်စင်းတွင်ဒေသမှာရှိတဲ့ကြောက်တူးတဲ့ကုမ္ပဏီတွေဟာအခုရက်ပိုင်းမှာမိုင်းဖောက်ခွဲတာတွေကိုတတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့အညီမဟုတ်ပဲခွဲနေကြတယ်လို့ဒေသခံတွေကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဒေသခံတွေကရကြေးတာဝန်ခံတွေကိုတန်ကြားမှုတွေအများအပြားပြုလုပ်နေတယ်လို့ဆိုပါတယ်။ဖားကန့်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးရှိလာဆ
ယ်ကျိုးတွေကပတင်းတွေမှာမာနေတတ်ထားတယ်ဆိုတဲ့အချိန်ကျတော့အဲ့ဒါအိမ်တွေပြိုကြမှာတို့ဘာလို့ဒီစိုးရိမ်တဲ့အတွက်ကြောင့်လို့လဲဒါစိုးရိမ်လဲစိုးရိမ်စရာဖြစ်နေတယ်လေဆရာ
အခုလို့ကုမ္ပဏီတွေစီကံချိုးဖောက်ပြီးတူးနေကြခြင်းဟာအခုအစိုးရလက်ထက်မှာလိုင်စင်တက်တန်းကုန်ဆုံးသူတွေကိုတက်တန်းတိုးမပေးတာကြောင့်တက်တန်းကြံနေတဲ့ကုမ္ပဏီတွေဟာအားဆိုင်ပြီးတူးနေကြခြင်းဖြစ်တယ်လို့ဆိုပါတယ်။ဖာကံမျိုးကအလွတ်တရင်တော့ကိုစော်မိုးထက်ပြောတာက
ဒီဟာတွေကတက်တန်းကုန်တဲ့လုပ်ွက်တွေကများလာတဲ့အခါကျတော့ဒီတက်တန်းရှိတဲ့လုပ်ွက်တွေထဲမှာဂျန်နီယာတွေကပိုများလာတာပေါ့ဗျာ။ပိုများလာတယ်အဲတက်တန်းရှိတဲ့လုပ်ွက်ကူပဲမဲပြီးတော့အဲမိုးရွာမကြောင်နေဘူးမကြောင်အများအားလှုပ်လာတယ်ဗျာနောက်ပြီးတော့ဒီမိုင်းသုံးတဲ့ဟာကလည်းမိုင်းကြီးကတော်တော်ဆိုးပါတယ်သူတို့မိုင်းခွဲလိုက်တာနဲ့တမိုင်းတမိုင်းပတ်လေလောက်ကတော့သွားပြီး vibration နဲ့ပြစ်ပြီးတော့အိမ်နိုင်ငံတွေအတားမျိုးတို့ပေါ့နော
်
အမှန်ကြီးခွဲတာမျိုးအဲ့လိုမျိုးတွေအစ်စ်တရှိတယ်ဒီမဇွေရန်တို့ဒီစံခါတို့ဘာလို့ဆိုဒါလောလောဆယ်ဖြစ်နေတဲ့ပြဿနာပဲပေါ့နော်ပြဿနာအဲ့ဒါဟိုဇွာနဲ့အရန်ကတ်သွားတယ်ပေါ့နော်ဇွာတွေဟိုသွားတဲ့လမ်းမကြီးတွေနဲ့ကတ်သွားတယ်သွားရဲဟိုသွားရဲလမ်းမကြီးတွေကသူတို့ကံပါနဲ့ဒီ3-50လောက်ပဲဝေးတယ်ကံပါကြီးတွေက100ကျော်200လောက်အဲ့လိုမြင့်လာပြီပေါ့နော်အဲ့လိုမျိုးကံပါပေါ်ကြီးကိုရောက်သွားတာပေါ့အဲ့တော့မိုင်းခွဲတဲ့အခါကျတော့အဲ့ vibration နဲ့အဲ့ကံပါကြီးတွေကမတော်တဆပြူသွားနိုင်တာပေါ့ဗျာ
အခုလိုကြောင်မိုင်းခွဲတာတွေကြောင်ပြီးခဲ့တဲ့စက်တင်ဘာလ26ရက်နေ့ကမိုင်းခွဲလိုက်စဉ်ဂရင်းဆန်လာတဲ့ကြောက်တုံးထိမှန်ပြီးဒဏ်ရရှိသူတူလည်းရှိခဲ့တယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဖာကန်မြို့နယ်အုပ်ချုပ်ရေးမှူးဥကျော်စွာအောင်ကအခုလိုပြောပါတယ်
။အဲအဲ့ဒါတော့ဟုတ်တယ်ဗျ။ဟုတ်တယ်ဆိုတာဒီလိုတော့ရှိတယ်ကသူကမိုင်းခွဲရင်လည်းမိုင်းခွဲမဲ့အေရအတွက်ဝင်စွန့်မရှိဘူးပေါ့နော်။ဝင်စွန့်မရှိတဲ့အတွက်ဒီသူတို့ကတော့တတိပေးတာတွေ၊ဆရာမုတ်တာတွေအဲဒီဘုနာပြောတဲ့ sign book ဒီပါးတွေနဲ့ကန့်တတ်ရတာပေါ့။သူကလည်းခက်နေတာဒီမှာလည်းကျွန်တော်တို့ဒီလောက်ွက်တဲ့ကိုဝင်တဲ့ကိစ္စတွေမှာရှိနေတာပေါ့နော်။တရားမဝင်ဒီယူမစီးတွေဝင်တဲ့ကိစ္စတွေဒါတွေကလည်းတစ်ဖက်နဲ့တစ်ဖက်တော့ဟိုကြက်တလန်ဖြစ်ပွားနေတဲ့အခြေအနေတွေကိုပြီးတော့ပေါ်ပေါက်စီတာပေါ့
အခုဖြစ်စင်ဟာမိုင်းခွဲပြီးချိန်မှာကြောက်မိုင်းတွင်းကိုတရားမဝင်ဝင်ရောက်ပြီးကြောက်ရှာဖို့အတွက်စောင့်နေသူတွေရှိတာကြောင့်ဖြစ်တယ်လို့ဆိုပါတယ်အလားတူတစ်ဖက်မှာလည်းကုမ္ပဏီတွေဘက်ကစီကံဖောက်ဖျက်မှုတွေရှိနေတယ်လို့ကြားသိရတယ်လို့ပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးလုံခင်းဖာကန့်ရတနာမြေကြီးကြပ်ရေးအဖွဲ့အစည်းအဝေးမှာတင်ပြခဲ့တယ်လို့ပြောပါတယ
်လုံခင်းဖာကန့်ရတနာမြေဥပ္ပေါ်ထုတ်လုပ်မှုကြီးကြပ်ရေးအဖွဲ့ဆိုတာရှိပါလားအဲ့ဒီဘက်မှာကျောင်းသိန်းယုံကလည်းပါတယ်အဖြူဒီမန်နေဂျာကဥစ္စာပေါ့နော်ဒီအဖြူဒီမန်နေဂျာကအတင်းင်းလို့ကျွန်တော်တို့ဒီဘက်ကမြင်းနေစင်ဌာနဆိုင်ရာတွေအဲအားဌာနလောက်ပါပါတယ်ပြီးရင်တော့ကျန်တာကလူမှုကပါပုံးပါတာပေါ့နော်အဲ့ဒီ၉ဦးနဲ့ဖွဲ့ထားတဲ့ကော်မတီရှိပါတယ်အဲ့ကော်မတီဆိုရင်ကပြီးခဲ့တဲ့26ရက်နေ့တုန်းကလုပ်တယ်ပြီးခဲ့လားအဲ့တော့ကျောင်းသိန်းသူ့ဘော်ကြီးမှာမိုင်းခွဲတဲ့ကိစ္စကဒါကျွန်တော်တို့သတ်မှတ်ထားတဲ့ညွန်ကြားချက်ဒီတိတိကျရှိသေးတာပ
ါနော
်အဲ့တော့အန်နေမရှိအောင်ဘေးရနေဘေးရနေမဖြစ်အောင်နော်ဘေးရတာဝန်ကျင်ကိုအနောက်ရှင်မဖြစ်အောင်သတ်မှတ်ထားတဲ့ညွန်ကြားချက်တွေကိုတိတိကျကျလိုက်နာဖို့ဆိုတာကိုကုမ္ပဏီတွေကလေအဲ့တော့လိုက်နာခြင်းရှိရှိလည်းပဲညွန်ကြားချက်ထုတ်ထားတဲ့ဒီကြောက်စိမ့်သူ့ဘော်ကြီးဌာနလုံးခင်းကလည်းတွင်းစင်းပြီးတော့စစ်ဆေးတာတွေတတ်မှတ်တာတွေလုပ်ဖို့လိုတာပေါ့အဲ့ဒါလေးတော့ကျွန်တော်တို့ ICU မှာလည်းသက်ဆိုင်ရာဌာနကိုတိုက်တွန်းထားပါတယ်အမိနဲ့ကျွန်တော်တို့အုပ်ချုပ်ရေးအနေနဲ့လည်းတရားဝင်စာလေးထွက်ပြီးတော့ဒီမိုင်းခွဲတာနဲ့ပတ်သက်ပြီးတော့ရှင်ကြားချက်ဒီတိုင်းသက်ဆိုင်ရာကုမ္ပဏီကအပြည့်အစုံလိုက်နာစီပြင်ဆင်ကြက်မှတ်သွားဖို့ဆိုညှိနှိုင်းကြောင်းကြထားပါတယ
်ဟုတ်ကဲ့
ကျောင်းသိန်းကျော်ရတာလုံးဝလည်းပဲအဲ့ဒီလိုပြင်ချအောင်ပေါ့နော်မိုင်းခွဲတဲ့ဟာတွေကိုဒီချိန်နဲ့ဒီဇိုင်းနဲ့ကုမ္ပဏီဒီဇိုင်းနဲ့ဆွဲရင်ပို့ပြီးတော့ဒီသက်ဆိုင်ကြီးတွေရှိတာနိုင်တဲ့အတွက်ကုမ္ပဏီတစ်ခုချင်းလိုက်ကြည့်ဘယ်သူမီကဘယ်ချင်းဘယ်ချင်းကြားမှာဘလို့ဆွဲရမယ်။ညံတခါဆွဲရင်ညံပေါက်ကဘယ်နှပြီးဆိုရင်ဘယ်နှပေါက်လို့ရမလဲ။အဲ့ဒီမတိကျဘူးသူဆင်ကြားထားပါမယ်
။ဖာကန့်မြို့နယ်အုတ်ချိုအေးမှုဥကျော်စွာအောင်ပြောပြသွားတာပါ။ကြောက်စိမ့်တူးတဲ့ကုမ္ပဏီတွေမှာတက္ကသိုလ်တွင်ဝန်ကြီးဌာနကဆေလွတ်ထားတဲ့ကိုယ်စားလှယ်တူတာဝန်ချထားတာလည်းရှိပေမဲ့အခုကိစ္စမှာတော့စီကံဖောက်ဖျက်မှုတွေကိုလိုက်လံစစ်ဆေးဖော်ထုတ်ပြီးအရေးယူဖို့အားနည်းနေခြင်းဟာဒီပြဿနာအတွက် အဓိကချွန်ရင်းချက်ပဲဖြစ်တယ်လို့ဒေသခံတွေကသုံးသပ်နေပါတယ်။